အင်ဒိုနီးရှားနိုင်ငံမှာလွန်ခဲ့တဲ့သတင်းပတ်ကလုတ်ခဲ့ခဲ့တဲ့ငလျင်နဲ့ဆူနာမီလိုင်းလွင်ကြီးတွေကြောင့်ဘေးဒုက္ခရင်ဆိုင်ရသူ2,000နီးပါးအတွက်အကူအညီတွေပေးဖို့ဒေါ်လာတန်90ကျော်လိုအပ်နေကြောင်းကုလသမဂ္ဂအဖွဲ့ကြီးကပြောလိုက်ပါတယ်။အင်ဒိုနီးရှားဆိုရတာဝန်ရှိသူတွေနဲ့ဆွေးနွေးပြီးတဲ့နောက်ကုလသမဂ္ဂရဲ့ဒီအစီအစဉ်ကိုတောက်ကြနေကထုတ်ပြန်လိုက်တာပါ။လာမယ့်သတင်း3ပတ်အတွင်းဒေါ်လာ90.5သန်းကိုနိုင်ငံတကာကနေဝိုင်းဝန်းလှူဒန်းကြဖို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။စက်တင်ဘာ28ရက်နေ့ကဆူလာဝေစီကျွန်းအလယ်ပိုင်းမှာလုတ်ခတ်ခဲ့တဲ့ငလျင်နဲ့ဆူနာမီကြောင့်သေဆုံးသူအရေအတွက်ဟာ1600ကျော်သွားပြီးတော့အပြင်းထန်ဒဏ်ရာရသူ2500လောက်အထိရှိလာပါတယ်ခင်ဗျာ။